ကချင်းပြည်နယ်မုံမောက်မြို့နယ်အတွင်းမှာတပ်မတော်နဲ့ KIA ကချင်းလွတ်လပ်ရေးတပ်ဖွဲ့တွေအကြားတိုက်ပွဲတွေဟာဒီကနေ့အထိဆက်လက်ဖြစ်ပွားနေပြီးတပ်မတော်ကလေကြောင်းကားပါဆက်လက်တိုက်ခတ်နေကြောင်းဒေသခံတွေကပြောပါတယ်။တချိန်ထဲမှာတော့ဗမော်မြို့ကလေရင်ကွင်းအနီးမှာလည်းပောက်ကွဲမှုဖြစ်ပွားခဲ့ပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုငင်းချန်းကပြောပြပေးပါမယ်ခင်ဗျာ
။မုံမောက်မြို့နယ်မြို့သိအနီးဖြစ်ပွားတဲ့တိုက်ပွဲတွေဟာဒီလ24ရက်ကပြန်လည်စတင်ခဲ့ပြီးတော့ဒီကနေ့ဆိုရင်3ရက်သတိုက်ဆက်လက်ဖြစ်ပွားနေတာပါ။ဒီနေ့တိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုဒေသခံတို့က VOA ကိုအခုလိုပြောပါရစ
ေ။ဒီတိကုံတော့အထက်ကိုဘာလို့စဉ်းစားဖို့ဆက်မှာတိုက်ပွဲဖြစ်ကြတာ။ဒီကနေ့နေ့လက်ကြည့်တဲ့အဲအခုတော့တနတ်တန်ရတော့မကြရအောင်လို့ဟိုခုနကတော့တော့လည်းရင်ပြန်နဲ့ဘုံမခေါ်တုံးခလုံးမှကြည့်တော့ခုနက
လက်ရှိတိုက်ပွဲတွေကတော့ဆလောင်းကုန်းခေါ်တာဝါတိုင်းကုန်းမှာဖြစ်ပွားနေပြီးတော့24ရက်နေ့တိုက်ပွဲစတင်ချိန်ကတည်းကတက်မတော်ဘက်ကနေစဉ်ဆိုသလိုလေကြောင်းကပါလာရောက်တိုက်ခိုက်ခဲ့တာပါ KIA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနောဘူးကဒီနေ့တိုက်ပွဲတွေဟာဗမော်မြေကြီးနားကားလမ်းအရှိတ်ချမ်းမှာဆက်လက်ဖြစ်ပွားနေကြောင်းပြောပါရစေ
တိုက်ပွဲခြေရာဆစ်ဖြစ်နေတဲ့အမြင်ထားဖြစ်ပါရဲ့ဟိုမြို့တိတ်ကုန်းရဲ့နယ်လမ်းပေါ့နော်အဲ့ဒီကားလမ်းတစ်ချောက်ကနေဒီအလို့ဘုံတောင်ချေရင်တက်ကိုဖိတက်လာတဲ့ဒီကွန်ကရစ်တက်မတော်ဒီကို KIA ကနေခုခံအဲ့ဘွေးဒီလုပ်နေတဲ့အမြင်ထားဖြစ်ပါရဲ့အခုဒီမြက်လောက်ရှိပြီအချက်တိုက်ပွဲကြီးဖြစ်တာ။ဟိုဒီကြောင်နဲ့တက်ခိုက်တာတော့ရှိရလို့ပြောကြတယ်။အရင်ရပဲအတီးရ။ဒါမျိုးတော့မဟုတ်ဘူးပေါ့။
တိုက်ပွဲအခြေအနေအသေးစိတ်နဲ့ထိခိုက်မှုအခြေအနေတွေကိုမသိရသေးကြောင်းနဲ့တခြားဒေသတွေမှာလည်းတိုက်ပွဲဖြစ်တဲ့သတင်းမရရှိသေးကြောင်းပြောပါရစေ။အခုလိုတိုက်ပွဲဖြစ်ပွားနေချိန်မှာပဲဒီကနေ့နေ့လယ်ပိုင်းမှာတော့ဗမော်မြို့လေရင်ကွင်းအနီးမှာပောက်ကွဲမှုတစ်ကြိမ်ဖြစ်ပွားခဲ့တယ်လို့ဗမော်ဒေသခံတဦးကပြောပါရစေ။
ဒီနေ့တော့ဆက်ကြည့်ပြနေမှာဘမော်အိုင်လီကိုနဲ့စနေရမြန်မာဘုံတော်ဆွေးရတဲ့ဆရာဒီပြည်လို့ပြမမကြီးရအဲတောင်အိုင်လန်ဒ်အဖရိကာတွေအခုလေရင်ကွင်းနဲ့ယူတဲ့ရက်ကတော့ဘမော်နဲ့နှမိုင်ပဲဝေးတာပေါ့ဘမော်မြို့ကြီးမှာပဲဟုတ်မှာ
ဒီပောက်ကွဲမှုမှာထိခိုက်သေးဆုံးတာမကြားသိရကြောင်းပြောပါရယ်ဒီလ24ရက်နေ့ကလည်းဗမော်တက္ကသိုလ်အနီးမှာတက်မတော်နဲ့ KIA အကြားပြစ်ခတ်မှုဖြစ်ပွားခဲ့တာကြောင့်အရက်သား3ဦးထိခိုက်ဒဏ်ရာရခဲ့ပါရယ်လက်ရှိမိုးမောင်းမြို့နယ်အတွင်းတိုက်ပွဲတွေဟာ KIA ကတက်မတော်ရဲ့အလော်ဘုံစခန်းကိုမတ်လ25ရက်နေ့ကသိမ်းယူခဲ့ပြီးတဲ့နောက်ဧပြီလ17ရက်နေ့မှာတော့တက်မတော်ကဂျက်တိုက်လေယာဉ်အနေနဲ့တံမြန်ထိုးစစ်ဆင်ခဲ့တဲ့နောက်စစ်ရေးတင်းမာမှုတွေမြင့်တက်လာတာပါဒီတိုက်ပွဲတွေအတွင်းအရဲသားတွေထိခိုက်ဒေဆုံးခဲ့ရသလိုဒေသခံ2500ကျော်ဟာဗမော်မိုးမောင်းနယ်မန်နောင်ရွာတွေကိုထွက်ပြေးတိမ်းရှောင်နေရပါတယ်ဗမော်ဒေသမှာအခြေစိုက်တဲ့ KIA တပ်ရင်း15ကလည်းတက်မတော်တက်ဖွဲ့ဝင်တွေကိုဘာသာရေးနဲ့စာတင်ကြောင်းစားတဲ့အဆောက်အဦတွေမှာလက်မခံဖို့မော်တော်ယာဉ်တွေကိုမိုးကအုပ်ပြီးမသွားလာဖို့နဲ့တရင်15ရဲ့စီရေးဆိုင်ရာကန့်သတ်နယ်မြေတွေခွင့်ပြုချက်မရဘဲဖြတ်တန်းသွားလာတာတွေလုံးဝမလုပ်ဖို့တတိပေးချက်ထုတ်ပြန်ထားပါတယ်။ကချင်ပြည်နယ်အတွင်းတက်မတော်နဲ့ KIA ကြားတိုက်ပွဲတွေဟာမတ်လ17ရက်နေ့ကစတင်ဖြစ်ပွားခဲ့ပြီးအခုချိန်မှာဗမော်မိုးမောက်ဝိုင်းမော်အင်ဂျန်ရန်ဖားကန့်တနိုင်းစားတဲ့မြို့နယ်တွေနဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေပါတယ်ခင်ဗျာ။